Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အံကနေ2022ခုနှစ် February 26ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ line kilometer 1925 30 နဲ့ line kilometer 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံ Kiev မြို့တော်တဝိုက်မှာတော့ပောက်ကွဲတံတွေနဲ့ပစ်ခတ်တံတွေကိုကြားနေရပြီးညနေ 9:00 ကနေမနက် 8:00 အထိအပြင်မထွက်ရအမိန့်ထုတ်ထားပါတယ်။ယူကရိန်းကိုကြီးကြော်တိုက်ခိုက်မှုကိုရပ်ဆိုင်းဖို့လုံခြုံရေးကောင်စီကတောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကဗီဒီယိုသုံးပြီးတော့ပယ်ချလိုက်ပါတယ်။ထိုင်းနဲ့မလေးရှားဝန်ကြီးချုပ်နှစ်ဦးမနေ့ကတွေ့ဆုံဆွေးနွေးကြတာမှာမြန်မာကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းဆောင်မတွေကိုတင်ဆက်တဲ့အခါမှာတော့ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာမနေ့ကကြားနာစစ်ဆေးမှုအတွင်းမြန်မာဘက်ကအဓိကဘာတွေကိုရှောက်လဲခဲ့ပါသလဲ။
တောက်ချက်နေကကြားနာမှုမှာအဓိကလှုပ်ဆောင်ခဲ့တာနှစ်ခုရှိပါတယ်။တစ်ခုကဗိုလ်ထုနဲ့ကြားနာမှုမှာကမ်ဘီယာရဲ့ခြေပါချက်တွေကိုတံပြန်ခြေပါခြင်းဖြစ်ပြီးတော့မှနောက်တစ်ခုကတော့အပိသက်ရှောက်လဲချက်တင်သွင်းခြင်းလို့ဖြစ်ပါတယ်။
စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကိုကိုလိုင်ပြောသွားတာဖြစ်ပါတယ်။ဆက်သွယ်မေးမြန်းချက်အပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါ။ဒါ့အပြင်မြန်မာနိုင်ငံမှာရှမ်းလက်နက်ကိုင်အဖွဲ့နှစ်ခုကြားကပဋိပက္ခအခြေအနေအပြင်အပတ်စဉ်ကဏ္ဍတွေမှာတော့စနေနေ့တိုင်းတင်ဆက်နေကြဒုအတန်းစီစဉ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုထိန်းချုပ်ခွင့်ရဖို့ရုရှားတပ်တွေတိုက်ခိုက်နေတာနဲ့အမျှမြို့တော်တဝန်းမှာပေါက်ကွဲတံတွေနဲ့တနက်ပစ်ခတ်တံတွေယခုနေ့ကြားရပါတယ်မြို့တော်မှာညနေ 9:00 ကနေမနေ့ 8:00 အထိအပြင်မထွက်ရအမိန့်မြို့တော်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ရုရှားတပ်တွေရန်ကနေကီးဗ်မြို့တော်ကိုကာကွယ်ကြဖို့ယူကရိန်းတာဝန်ရှိသူတွေကနိုင်ငံသားတွေကိုတိုက်တွန်းနေပါတယ်မြို့တော်ကယူကရိန်းကြီးတဲ့စခန်းတစ်ခုကိုတိုက်ခိုက်ခံခဲ့ရပေမဲ့ပြန်တွန်းလှန်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်မျိုးတော်ကအထက်မြင့်အစာအုပ်တခုဒီကနေ့အစောပိုင်းကတိုက်ခတ်ခံခဲ့ရပါတယ်။အစာအုပ်ကိုရုရှားဒုံးကျည်တစ်စင်ထိမှန်ခဲ့တယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ဒုံးကျည်တိုက်ခတ်မှုကြောင့်လူ6ယောက်ဒဏ်ရာရခဲ့တယ်လို့ကေဇယ်ရေးလူသားတူက AP သတင်းဌာနကပြောပါတယ်။အစာအုပ်ရဲ့ပေါ်ပိုင်းအထက်တွေအကြီးအကျယ်ပျက်စီးသွားတာကိုဗီဒီယိုတွေမှာတွေ့ရပါတယ်။ကီးဗ်မျိုးတော်ကိုတိုက်ခတ်မှုဟာဒီကနေ့မှပိုပြင်းထန်လာမယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီးကခန့်မှန်းပြောဆိုထားပါတယ်။ကီးဗ်ကိုအထူးအာရုံစိုက်ဖို့လိုပါတယ်။မြို့တော်ကိုကျွန်တော်တို့အဆုံးရှုံးမခံနိုင်ပါဘူးလို့သမ္မတကပြောပါတယ်။ပြည်နှစ်သမ္မတအီမန်နွယ်မာခရွန်နဲ့စကားပြောခဲ့တယ်လို့သမ္မတဇယ်လင်စကီးကဒီကနေ့ Twitter မှာရေးပါတယ်။ကျွန်တော်တို့မဟာမိတ်တွေစီကလက်နက်နဲ့စစ်အုံဆောင်ပြီးယူကရိန်းကိုလာနေပါပြီ။စစ်ဆန့်ကျင်ရေးမဟာမိတ်အဖွဲ့အလုပ်ဖြစ်နေပါပြီလို့သမ္မတဇယ်လင်စကီးကပြောပါတယ်။ယူကရိန်းအရှေ့တောင်ပိုင်းကမလီထိုပိုမြို့ကိုရုရှားတပ်ဖွဲ့တွေသိမ်းလိုက်ပြီလို့ရုရှားကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုပေါ်ပြစ်တင်ရှုတ်ချပြီးရပ်ဆိုင်းမှုတောင်းဆိုထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တောက်ကြနေဆုံးမချက်မူကြမ်းကိုရုရှားကဗီဒီယိုသုံးပယ်ချလိုက်ပါတယ်။ဒါပေမဲ့ရုရှားတို့လူရဲအတွက်တာဝန်ခံမှုရှိစေဖို့အဖွဲ့ဝင်အားလုံးပါဝင်တဲ့ကုလသမဂ္ဂထွေထွေညီလာခံမှစူးစမ်းသွားမယ်လို့နိုင်ငံများပြားကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်နာသောမတ်ဂရင်းဖီးကရှင်းရှင်းပဲပြောပြစီကုလသမဂ္ဂပြည်ညင်စာရန်ကိုလိုက်နာထိမ့်သိမ့်မှုယုံကြည်တယ်ဆိုရင်ထောက်ခံမယ်ပေးပါယူကရိန်းဒါမှမဟုတ်ဘယ်နိုင်ငံမဆိုရဲ့အချုပ်အခြာအာဏာပိုင်ခွင့်နဲ့ပိုင်တဲ့နယ်မြေတည်တံ့ခိုင်မြဲမှုကိုယုံကြည်ရဲဆိုရင်ထောက်ခံမယ်ပေးပါရုရှားအနေနဲ့သူ့လူရက်တွေအတွက်တာဝန်ခံမှုရှိစေသင့်တယ်လို့ယုံကြည်ရဲဆိုရင်ထောက်ခံမယ်ပေးပါလို့လူမျိုးရေးကောင်စီမှပြောပါတယ်ဒါအပြင်ဗိဉ္ဉ္စာရန်ကိုလိုက်နာထိန်းသိမ်းဖို့မလိုဘူးရုရှားရဲ့ရန်လိုပြီးကျိုးကျောင်းခိုင်လုံမှုမရှိတဲ့လူရက်တွေကိုသဘောတူရဲဆိုရင်ကန့်ကွက်မယ်ဒါမှမဟုတ်လဲမပေးဘဲနေပါရုရှားမှာရွေးချယ်စရာရှိခဲ့တယ်လို့လူကြီးမျိုးတို့မှလည်းရွေးချယ်စရာရှိပါတယ်လို့တန်မတ်ကြီးလင်နာသောမတ်ဂရင်းဖီးကပြောပါတယ်။အမေရိကန်နဲ့အယ်ဘေးနီးယားနိုင်ငံတို့ပူးတွဲကမ္ဘာကထပြုပြီးရေးဆွဲတဲ့ဆုမဲ့ချက်မူကြမ်းကိုလူမျိုးပေါင်းစုံအဖွဲ့ဝင်15နိုင်ငံမှာ17နိုင်ငံကထောက်ခံပေးပေးခဲ့ပါတယ်။တရုတ်၊အိန္ဒိယနဲ့အာရဗ်စုံမများပြည်တော်စုတို့ကလည်းမပြေပဲနေခဲ့ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှဆုံးဖြတ်ချက်တရကြားဖို့အတွက်ထောက်ခံပေးကိုးမဲလို့ပြီးဗီဒီယိုအာဏာမသုံးဖို့လိုပါတယ်။ American and Urban and regard Rajab or Chamatari, Taka Yuji Murigo, Lina, Gonte Poma, Pibeme, Dija, Yuji Mumuro, Chamma, Mohulu, Gongoria Dawan Shuriga, Taujani, Mabiogabari. Ukraine or Rashaga, Jujo, Taka Lade, Bo, Didrimba, Dwayne, Taka Yuji Muri, Chamatarawa, Rashaya, Lena, and Yado, Jujo Mugu, Handabune, Chenigo, Ninjans or Pishimbo, Siwaye, Taka Yuji Muri, a Bawin, Tanganaya, Juba Murigo, Korea Suyaga, Taukan, Bawanba, Melu, Kuriyaneng and Yaitanaga, Chitama, Taujaniga, Yegevari. Sibuanilanem Hope, Sunuini Nami Pishabu, Tamara Monje Inga, Chadabrinima, Bioga, Bidenau, and Yaitanaga, Kulu Yoraba. American Gudayanwe Tanaga, Chamalade, Pugon, Tinjo Isaya, Yiju Murijo, Tonguriaga, Rashago, Yongi, Tega, Tapayanya could be Siri, Tiasi Sanyane, Modoyan Sanyalu, Tigan Pugon Nipo, Chika Nanji, Shibare. တပိုင်းလျက်ကူးပစ္စည်းတွေကွန်ပျူတာနဲ့ဒင်းအစိပိုင်းတွေလိုလူရင်းအမေရိကန်နိုင်ငံကိုရောင်းနေတဲ့ကုမ္ပဏီတွေအနေနဲ့မပို့ခင်မှာအမေရိကန်ကုသရေးရောင်းဝယ်ရထားနာရဲ့အတီးပြည့်ရရှိဖို့လိုအပ်ပါတယ်ဂျပန်နဲ့ဩစတြေးလျအပါအဝင်အာရှပစိဖိတ်နိုင်ငံတချို့ကရုရှားအပေါ်တိကျယေယူမှုတွေချမှတ်ထားကြပေမဲ့တောင်ကိုရီးယားကတော့လက်ရှိမှာအလားတူလုံဆောင်မှုအစီအစဉ်မရှိဘူးလို့ပြောထားပါတယ် ကဘာဘလာဘောလုံးပြိုင်ပွဲဝင်ရဘူးရုရှားအသင်းနဲ့ရှီလာမှာကံဘိုးရှိတဲ့ခြေစစ်ပွဲကိုမကစားတော့ဘူးလို့ပိုလန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌစီဇာရီကူလဇာကဒီကနေ့ကြေညာပါတယ်ယူကရိန်းကိုရုရှားနိုင်ငံကကျူးကျော်တိုက်ခိုက်နေခြင်းမှာ ရုရှားနဲ့ပွဲကိုကစားဖို့ဘယ်လိုမှတွေးမြပါဘူးလို့ထွက်ထားမှရေးပါတယ်ဒီကိစ္စအတွက်ရုရှားဘောလုံးသမားတွေနဲ့ပြည်သက်တွေမှာတာဝန်မရှိပါဘူးဒါပေမဲ့ဘာမှဖြစ်မနေပါဘူးဆိုပြီးကျွန်တော်တို့ဟန်ဆောင်နေဖို့တော့မဖြစ်နိုင်ပါဘူးလို့လေလူဝန်ဒေါစကီကရေးထားပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA
ဒီကိစ္စအတွက်မှတ်ချက်ပေးဖို့ FIFA ကိုဆက်သွယ်ခဲ့ပြီးမြန်မာအမျိုးသားချင်းစီပွဲနဲ့ပတ်သက်လို့ထပ်ပြီးကြေညာမယ်လို့ပြောထားပါတယ်ခင်ဗျာ။ ထိုင်းနဲ့မလေးရှားဝန်ကြီးချုပ်တို့နှစ်ဦးတွေ့ဆုံဆွေးနွေးကြရမှာမြမအကြက်တဲ့အခြေအနေတွေကိုလည်းပြောဆိုခဲ့ကြပါတယ်။ကိုဗစ်ဖြစ်ပြီးကာလထိုင်းနိုင်ငံကိုပထမဆုံးနိုင်ငံကောင်ဆောင်ဖြစ်ရောက်လာတဲ့မလေးရှားဝန်ကြီးချုပ်အစ်မစ်ဆာဘရီယက်ကော့ဗ်နဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ဂျန်အိုချာတို့ဟာနှစ်နိုင်ငံရေးပြင်အာဆီယံရေးဖြစ်တဲ့မြန်မာပြည်ထောင်စုမနေ့ကဆွေးနွေးခ ဖြစ်ဟာအာဆီယံလက်ထက်မှာမရှိပဲမြန်မာနိုင်ငံလက်ထက်မှာပဲရှိတယ်။မြန်မာတွေငြိမ်းချမ်းရေးမလို့ချင်ရင်အာဆီယံဘက်ကဘာမှမတက်နိုင်ဘူးလို့လည်းမလေးရှားဝန်ကြီးချုပ်ကမလေးရှားအခြေစိုက် New Straits Times သတင်းစာကိုပြောဆိုခဲ့ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံကိစ္စဆွေးနွေးရမှာတော့စီးပွားရေးပြန်အားဖြည့်ဖို့နဲ့မလေးရှားနဲ့ချိတ်ဆက်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်တပုံချက်တဲ့အဖြစ်ထွက်ရေးအတွက်လည်းအရေးပါတဲ့မလေးရှားအနေနဲ့ဂျာဝန်ဆောင်ရွက်ပေးဖို့သဘောတူခဲ့ကြပါတယ်ခင်ဗျ။မြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းယူခဲ့တာ73လနီးပါးကြာလာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုကိုလက်မခံဆန့်ကျင်ကန့်ကွက်တာတွေပြည်တွင်းဒေသအများပြားမှာဆက်ရှိနေသေးပါ။ရန်ကုန်မြောက်ကလာရံမှာဒီနေ့နိုင်ငံအလံကိုမီးရှို့ပြီးစစ်အာဏာသိမ်းတာကိုဆန့်ကျင်ဆဲဖြစ်ကြောင်းပြသခဲ့ကြပါတယ်။ဒါအပြင်ယူကရိန်းကိုကြီးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လုပ်ရည်တွေကိုကန့်ကွက်တဲ့အနေနဲ့ရုရှားအလံကိုလည်းမီးရှို့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာလည်းစစ်ကောင်စီတပ်နဲ့ရဲကစစ်ဆေးဖမ်းဆီးတာတွေလုပ်နေတဲ့ကြားမှာပဲမြို့လယ်ကောင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။စကိုင်းတန်းကရင်းမာပင်ဆာလင်းကြီးရွာပေါင်းစုံလူငယ်တွေတပိတ်စကြောင်းထွက်ဆန္ဒပြခဲ့ကြတယ်လို့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းအာဏာသိမ်းမှုဆန့်ကျင်တဲ့ Tambodi, the Bene, Chita, Sanapia, where she gave a day. Shangone, Manalelu, Mujirima, Anathin, Sitago, Boko, Takaidari, Majakana, Pinilu, Kachinki, and Kias, the guy, Maguisare, Didari Male, Lenaka, and Takaidari, Septin Nibare. Second Sigale, Sanyan, Durego, Pintan, Yato, Nene Navy, Queta Mumushi, Pansi, Sasira, Nissan, Yamandari, Salon Nibare. Sita Anathin, where in a town of Satakune, Farai, Diagani, Dinne Farai, and the Sang Ironity, so in Second Sea, let's check out the Sundu Ball. ထောင်း၅၈၂ရောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကကိုယ်ကြီးစောင့်ရှောက်ရေးတင်အေပီပီကထုတ်ပြန်ထားပါတယ်ခင်ဗျာ။ကမ္ဘာတဝန်းကိုဗစ် ငါးတန်း9,93,436ရှိသွားပြီလို့တပြည့်ချွေနောက်ဆုံးထုတ်ပြန်ချက်ထက်မှာဖော်ပြထားပါတယ်။ဒီတပြည့်ချွေထုတ်ပြန်ချက်ရပဲမနေ့တောက်ကြာနေ့တနေ့ထဲမှာတွင်တကဘာလုံးပို့တွေ့သူသစ်ပေါင်း 9,96,000 ဒီနေ့ထဲအမေရိကန်စစ်သည်မော်စပြန်ရောက်လာတာပါမနေ့နိုဝင်ဘာလကအမေရိကန်စစ်သည်မော်တွေထိုင်ဝမ်ရေလက်ကြားကိုတလကြာရောက်ခဲ့ပြီးအခုမှဝေထိန်မစိုင်းဒုံတိုက်ဖြတ်ရေး
တုံ့ပြန်ချက်ပေးဖို့ရိုက်တာစတင်ဌာနကဖက်စ်ဘုတ်တောင်းခံခဲ့ပေမဲ့အကြောင်းမပြန်သေးပါဘူး။ဒါပေမဲ့တရုတ်ကြံကျင်သူအတိုင်းဝိုင်းမှာတော့အခုလိုအချိန်မှာဒီစစ်သမောကြီးကိုမစေလွတ်တင်ဘူးလို့စိုးရိမ်မှုတွေရှိနေပါတယ်ခင်ဗျ။နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပြီးတော့မှာဖြစ် ICJ PP Sanya Tayo Nine, Yama Mugu Lakan, CM Bangwen, but she Bulu, Yama Kuzle, Pue Gonzan, Ukuku Langa, now so shall let up Bilai Bare, Manega, Yamabaga, Dudia Jane, shall lay Gerama, Gambia Nanga, Ubri, Jan Yamahobe, Nanga Yisu Sue Janeda, Kulu, Tia Suera Balu, Second CA, PP Sanya Bubong, Sanya Yi, Wunji, Ukuku Langa, Adiga, Taupia Gebare, Ukuku Lango, Kuiminga, Sato, Mimian Tabare, yeah.
Okay, Ugo like me. Manega, ICJ, Koyoma, Adiga Bari, Tabido, Shalegavale.
Toja Nia, Jana Muma, Adiga Losongera, Nakushibare. At the Kua, Borune, Jana Muma, Gambia, Chibaja deo, Dambian Chibajin, Chibiroma. Not Quaro, a Pita Shaleje, Tendinian of Chibale. Dambian Chibajin by Maro, Generation Iriga, Panama Kangwachelian, Sinekisa de Gobe, Bobiroma Kaimao, Chenka Mupus and Dedine, don't let them Biagaja, Chibale. ပထမကံွက်ချက်ဖြစ်တဲ့ဝိုင်စီရဲ့ကိုယ်စားလှယ်ဖြစ်တဲ့ဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့စရုပ်ထကံွက်ချက်ဖြစ်တဲ့ညင်းပွားမှုရှိမရှိဆိုတဲ့ကိစ္စတွေကတော့ကိုယ့်ဘက်ကတင်ထားတာကတော့ခိုင်ခိုင်မာမာရှိပါတယ်ဒုတိယနဲ့တတိယချက်တွေမှာတော့ညင်းပွားစရာချက်ကလေးပေါ်မှာထပ်ပြီးတော့ခိုင်ခိုင်မာမာပြောလာလေးတွေရှိပါတယ်ဟုတ်ကဲ့အခုကိုလာရင်ဘယ်လိုမျိုးခိုင်ခိုင်မာမာပြောခ ကျွန်တော်ရနိုင်မှာအဓိကညင်ပွားမှုဖြစ်တဲ့ပြဿနာကကုလသမဂ္ဂရဲ့ဆွမ်းဆောင်နိုင်စွမ်းရှိတဲ့အဖွဲ့အစည်းတစ်ခုကိုတိုင်ကြားနိုင်ပြီဆိုတဲ့စကားမှာ ICJ ပါမပါဆိုတာဖြစ်ပါတယ်။မြန်မာဘက်ကတော့တင်ထားတာကရှင်းပါတယ်။ ICJ ကကုလသမဂ္ဂရဲ့တခုတည်းသောတရားစီရင်ရေးအဖွဲ့ဆိုတာသူ့ရဲ့ဗြိတ်ညင်မှာကပါဝိဒါဖြစ်နေတယ်ကြောင့်မလို့ညင်းစရာဘာမှမရှိပါဘူး။ဒါတစ်ဖက်
ကျွန်တော်ညွှန်ကောင်စီစားတဲ့နိုင်ငံရေးဖွဲ့စည်းတစ်ခုကိုဆိုလိုတာဖြစ်တယ်လို့ဆွဲကိုင်းပြီးတော့မှညင်းဆုံနေတာဖြစ်ပါတယ်နောက်တစ်ခုကတော့မြန်မာဘက်ကအာတီကယ်8ကိုICJအတွက်ဝင်ပေါက်တကားလို့ရှုမြင်တာဖြစ်ပါတယ်ဟုတ်ကဲ့အဲ့ဒီတော့ဒီချက်ကမြန်မာအတွက်အဓိကအားထားစရာပေါ့နော်ဒါဆိုလို့ရှိရင်ဘယ်လိုအားထားစရာဆိုတာနည်းနည်းထပ်ပြီးတော့ရှင်းပြပေးပါလားICJကိုစတင်မယ်ဆိုလို့ရ
Damlo, Article 8 go, 20 Bibroma, Paytamesuin, Article 9 go, Yala Ziam Shibu, Diloe, and Swagger to Jamalo, Article 8 go, 20 Bukhagan up your body, Dalevem, Yamanang, and yet Pirin Yego, Biba, Nebiroma, when Sokin, Mabuna, Joe Paytarapiro, Dago, Article 8 Melo, Article 9 ever, Mulakano Yaraswin, Padibe, Shirom Lesore, Yodi Birane, Tompian Chibajim Chibale.
Okay, Google Line. Now your Adiga Sinko Jetty Bari Sinile.
At the Pagaleve, Cavajo Uri Puevo, Dola Damomias or Bibioma, Natara Soro, Caboborum Hobau, Copaca Sinigaleve, and Oliver Sidna Tabroma, Tete Jaja, and Loka and Bijavani.
Okay, Google Line. Rito, did the cow dress so in a good shall legaga, now so shall legabono, Rica Jaro, a ye and all the Muda di Musi, Puecho, Suya, Chibagirane.
กว่าช้าเกิดอะไรก็สิเกล่ะจนเราบรูนิกาเดพักกับชิบามูริยาคู่รีจังโกเวพิโอมาโกเมพิโอเบเนซีจอบิโรมาเชลเลติในไงยิสสุเจติวะเทพโยธาลาโกดีกาทาบิโรมากังวะเขวาเลยจนเราในไงเราเตียยงเยสุเมเชตัยเมมันเด็กเล่นน่าสงสารนี่เลยสุราโกเต็มใจเกวาเลยอภิเดชชาวเลจักรอดีกาเชนเชบาเวเตียมูโกเตียยงเยสีเอ็มไปเวมชิบุสุราเย เดี๋ยวมึงก็ลงวันละพันละขามันก็ไม่ใช่บุษราบาเวเดี๋ยวอย่างนี้สมพิยาลักการอ่ะเดี๋ยวดูดีเลยเนี่ยเป็นอย่างนี้สิ่งหนึ่งเดี๋ยวผมมาโมดีมาพิบาร์เลยจันทร์รู้ว่ารอไม่มีในงานเยอะมีโอกาสจูซีว่าด้วยแต่ในส่วนของโซจูซาชิบาบิโรมาชาวเลเกบาร์เลยลูกพิโอเจมาร์เลยโอเคชิสุมยาอิเจมาร์เลยกูเกิลกันนะ
สื่อกองเสียพิพิสัญญาบุบ้องสองเยี่ยวุ่นจีอุกุกุลังโกกูเมงะสัตว์มีเมียงเกล้าพิบาร์เลกูรู้ข่าวเชียงลันนักไก่นับพ่อจ้ากับริบข้าเนี่ยสายเนี่ยแสดงในบกุเลพิบาร์เปียเจมาร์เลเชียงมีเนี่ยเดิมมาเชียงลันนักไก่แต่ในเดจ้าพิบาร์เลไต่บัวหาเชียงมีเนี่ยมียาวไปเจ้าแม่ที่บ่อสาเลดีลารีตามกะเจ้าแม่ดีตายัดเสาเนี่ยเป็นลมบะที่บ่าเจ็บยันลานีบาร์เลดีไต่บัวเรียมาจะชาติยันลันนักไก่พ่อรีป่าวเป็นปัตตาดาสีเดลูพิบาร์เย่ป Yangonga people are at Ringo, Kutanyunga, Pyopya Bima Pibaribia.
Shami Dude Body, SSPP, SSC, Miao Bine, Shami Piale Tudoi Gansi, RCSS, SSC, Domain Tatuha, Natausanga, Kune Loga Sabu, Deburi Chikijarawa. Dine Dumaro, Shami Name Miao Bine, Jome, Tiwabaduma, Deburi Chikayagani, Jessone, Pilon Didari, Tiba, Debuniga, Jepian Agari. Shami Damro, SSC, Domain Miao Bineha, the Chinga, Napue Pubambu, Sunirari, Shigeburo,
ละชิไตปุริผิดนี่แหละปอมาတော့
PPST ha
NCFGS ที่ชื่อไอ้ตายหมดจนได้เอาสุดแล้วไอ้สุนี้กินน่ะแล้วนับแต่ตะลงไปตามไอ้ที่กันตามมาเช็คกันไม่ถูกเลยขาจ้าแล้วไปประกาศเสร็จขึ้นแล้วเนี่ยพอมาก็ตัวตะปองทุกทีเนี่ยไอ้อาชีพเนี่ยขาจ้าแล้วนับแต่ก็ไม่ดีอ่ะก็ที่เป็นลงยินตรงนี้แล้วก็คือปุ๊บๆๆเท่าแล้วโหปุ๊บๆเนี่ยแล้วที่ยောက်ล่ะแล้วตะโบชื่อจ้าบ่เลย
RCSS ชั้นตองไปตะพွေหาปีกะเดกาลาริก็ชั้นมีเนี่ยเหมี่ยวป้ายดีตามา SSPP နဲ့ TNL ပူးပေါင်းပြီးတော့ RCSS ကိုတိုက်ခိုက်မှုတွေလည်းရှိနေပါတယ် SSPP နဲ့ TNL ဟာတရုတ်မြန်မာနယ်စပ်ခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့မဟာမိတ်အဖွဲ့မှလည်းပါဝင်နေတာပါဒီတပ်ပေါင်းစုအဖွဲ့ဝင်တွေဟာတရုတ်နိုင်ငံနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေတာကြောင့်ရှမ်းပြည်နယ်တွင်ပြည်ပခါတွေမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုရှိနိုင်တဲ့အကြောင်းသုံးသပ်မှုတွေလည်းရှိပါတယ်ဒီလိုချက်တွေကြောင့်နိုင်ငံရေးလိလသုံးသပ်သူဆိုင်းထွန်းအောင်လင်ကလက်ရှိရှမ်းပြည်နယ်တွင်ဖြစ်နေတဲ့တိုက်ပွဲတွေပေါ်မှာအခုလိုသုံးသပ်ပါတယ
်ပထမတစ်ခုကတော့တရုတ်ရဲ့ဟိုစီမံကိန်းလုံခြုံရေးပေါ့နော် private security ခေါ်တာပေါ့အဲ့ဒီဟာလက်မြေချဲ့တာရဲ့ဟိုနောက်တစ်ခုကြတော့ဖော်တိုင်းလို့တူတာဒီကာလမှာတစ်ခုခုချက်အောင်လုပ်ကြတယ်အဲ့တော့ခင်ဗျားလက်မြေကြံလားပေါ့လေဟိုဘာ NUG တွေပါခြင်းမပါခြင်းသောကစားတယ်ပါခြင်းမပါခြင်းလည်းမဆိုင်နောက်ဆုံးရောက်ရနေရာနေစကားပြောနေသူတွေညီမချက်မျိုးရှိပုံပေါ်တယ်နေနေစိုးမိုးရနေနေထိချုပ်ရေးကိုလုံးကြတဲ့တဘောလို့တော့မြင်ရတာပေါ့နော်
လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံအပြောင်းလဲမှာအနောက်နိုင်ငံတွေရဲ့ပေါဝင်ပတ်သက်လာမှုကိုတရုတ်ကသတိထားစောင့်ကြည့်နေတယ်လို့လည်းနိုင်ငံလိလသူတွေကယူဆပါတယ်ဒီလိုအခြေအနေမျိုးမှာရှမ်းပြည်နယ်ကပြည်ခါရီပေါ်မှာတရုတ်နိုင်ငံရဲ့ပေါဝင်မှုရှိနေတယ်ဆိုရင်ဖြစ်ပေါ်လာမယ့်အလားအလာကိုဥက္ကဋ္ဌဆိုင်ကခုလိုပြောပါတယ
်အခုကျွန်တော်တို့ချင့်နေတဲ့ကိစ္စကဟိုအခုယူကရိန်းလိုမှာဖြစ်နေတယ်ဒါနဲ့နိုင်လို့တောင်ရတယ်လို့ပြောလို့ရတော့ပေါ့ဗျာနော်သို့တော်လည်းပဲဟိုဒေသကြီးသူကတူတာမဟုတ်ပဲနဲ့သူကဇွဲဝဲပြီးမှတူတဲ့တောင်လို့ရှိတာပေါ့ဗျာအဲဟိုဘက်မှာတော့ဒီအနောက်အုပ်စုတို့ဘာလို့ကပါဝင်နေပေမဲ့ကျွန်တော်တို့ဘက်မှာတော့အနောက်အုပ်စုဘက်ကပါဝင်တော့ဟိုကျွန်တော်တို့ကဟိုလက်စုလက်ကံဘာမှကျွန်တော်ပြောလို့မရဘူး
ဒလမျိုးပြိပခါရီမြင့်တက်လာတာကိုမဖြေရှင်းနိုင်ရင်ပြောင်စုတည်တဲ့အခိုင်အမြဲကိုပါထိခိုက်ပွဲရှိတဲ့အကြောင်းလည်းသုံးသပ်ထားကြပါရယ်။ရှမ်းပြည်နယ်တွင်တိုင်းရင်းသားလက်နက်ကင်ချင်းတိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေနေရာဆွန့်ခွာတိမ်းရှောင်နေရသလိုမြန်မာနိုင်ငံအနှံ့မှာလည်းစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေပြည်သူ့ကာကွယ်တပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပြီးအရဲသားတွေထိခိုက်သေးဆုံးတာ၊ကြေးရွာတွေမိလောင်တာ၊အုပ်စင်ဆွန့်ခွာထွက်ပြေးနေရတာတွေရှိနေပါရယ်။ဒီလိုတိုင်းပြည်နှံတိုက်ခိုက်မှုတွေမြင့်တက်လာနေမှုအပေါ်မှာတော့ PPST ခေါ်ညီညာရေးလုံခြုံရေးဦးဆောင်ဖွဲ့က SCA စာချုပ်ပါအတိုင်းရပ်သားပြည်သူတွေကိုအကောက်အွယ်ပေးရစွာပြောင်းလဲချက်ကိုလိုက်နာကြဖို့လက်နက်ကင်ပြိပခါမှာပုံဝင်သူအားလုံးကိုတိုက်တွန်းထားပါတယ်ခင်ဗျာ
။ရန်ကုန်ကလာတဲ့သတင်းကိုကိုသားညူပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်အာဏာသိမ်းမှုကြောင့်ကလေးငယ်တွေမှာဖြစ်လာတဲ့စိတ်ဒဏ်ရာတွေအကြောင်းကိုတင်ပြထားပါတယ်ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းကလေးရာကျော်တက်ခံရတဲ့အပြင်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကြောင့်လက်ရှိကလေးအရွယ်မျိုးဆက်တစ်ခုလုံးဟာစိတ်ဒဏ်ရာရသွားနိုင်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ဆီအာနာသိမ့်ပြီးတစ်နှစ်ကျော်အတွင်းမှာအသက်တစ်နှစ်အရွယ်ကလေးအပါအဝင်အပြစ်မဲ့ကလေးတရာကျော်အသက်ခံခဲ့ရပါပြီတရာပါစိတ်ဒဏ်ရာနဲ့ရှင်သန်ကြံရစ်နေရတဲ့ကလေးအမျိုးအများလည်းရှိသလိုတန်းနဲ့ချီတဲ့ကလေးတွေဟာအခွင့်အရေးများစွာကိုဆုံးရှုံးနေရပြီဖြစ်ပါတယ်ပြည်ခဲ့နှစ်အော်တိုဘာလအတွင်းကချင်းပြည်နယ်မကျူပြည်မှာနေတဲ့အသက်9နှစ်အရွယ်တမီလေးဇူလိုင်ဆန်းတယောက်သူ့မရီနဲ့ကစားနေတဲ့အချိန်မှာပဲစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးချိန်မှန်သွားခဲ့ရပါတယ်။ဒို့အတန်ကသူ့ဖခင်နဲ့စကားပြောခွင့်ရခဲ့ပါတယ်
။အဲ့ဒီနေ့ကသူ့အမေရှိတယ်ကျွန်တော်ကဟိုတောင်ညာခဏဆင်းနေတာလေ။ခဏလေးပဲမကြောက်ဘူးကျွန်တော်လည်းဝက်တနာကြီးမလာဘူးလို့ပဲကြားတယ်။အဲ့အပြန်လာမှကြားတယ်သူတို့ဆုံးသွားပြီဆိုပြီးကျွန်တော်လည်းမမတက်နိုင်တော့ဘူးလေ။သူ့အမနှစ်ယောက်တော့တာညာမရဘူး။သူကရင်ပတ်မတက်တလုံးနဲ့ဟိုကလက်မောင်းကိုပြတ်သွားတာလေ။ပြီးတော့အဲဒီလက်ညှိုးနာမှာတာညာရှိတယ်။လုံးတာညာပေါ့
။သူတို့မိသားစုရဲ့အသက်ဆုံးသမီးလေးကလူလောကထဲကနေမချင်မှတ်ထားတဲ့အချိန်မှာပျောက်ကွယ်သွားရတယ်လို့ကြံရစ်ခဲ့တဲ့ကလေးငယ်တွေကလည်း သူတို့မျက်စိရှိတဲ့ဂျုံခရရဖြစ်တဲ့ကြောင့်ညစဉ်လလိုကြောက်လန့်ငိုကြွေးခဲ့ကြပါတယ်။အခုဆိုရင်တော့ဇူလိုင်ဆန်းဆုံးတာလေးလဝန်းကျင်ရှိလာပြီမယ်။ကျန်ခဲ့တဲ့ကလေးငယ်တွေဟာပြစ်ခတ်တဲ့တွေကြတိုင်းစောက်တီးရမရဖြစ်နေသေးပါ။ဒီလိုအဖြစ်ပြက်မျိုးကဇူလိုင်ဆန်းတို့မိသားစုတည်းမကပါဘူး။လွန်ခဲ့တဲ့ဒီဇင်ဘာလတုန်းကလည်းတောင်ရကပြန်လာတဲ့မင်းတက်ကမိသားစုမှာမြေမြုပ်မှန်ကြောင့်မိခင်ကပွဲရင်ပြီးတည်ဆုံးပြီးအသက်နှစ်နှစ်အရွယ်တမီးဖြစ်သူဟာညာချီတော့ဆုံးရှုံးခဲ့ရပါတယ်။အခုဖေဖော်ဝါရီလမှာလည်းအသက်73နှစ်အရွယ်မောင်ဟုန်ကီဟာမတူပြီးမှဆုံးမသွားရပါတယ်။သူဟာစစ်တပ်ကပြစ်ခတ်တဲ့ကြားလို့ချိုးမြောင်အတွင်ပုန်းရှောင်နေတဲ့အချိန်မှာပဲလက်နက်ကြီးထိမှန်ခဲ့ရတာပါ။ကရင်နေပြည်မှာလည်းပြီးခဲ့တဲ့ခရစ်စမတ်တုန်းကစစ်ရှောင်မိုးထွက်လာတဲ့ပြည်သူတွေကိုအစူးလိုက်မီးရှို့တက်ခဲ့ပါတယ်။အဲ့ဒီထဲမှာကလေး၄ယောက်ပါဝင်ပြီးဒီလူရဲ့အတွက်တာဝန်ခံမှုရှိဖို့လိုတယ်လို့ UN လုံခြုံရေးကောင်စီကထုတ်ပြန်ထားပါတယ်။ရဲစခန်းအနီးမှာနေထိုင်တဲ့နေကြီးနာကအသက်9နှစ်သာရှိသေးရဲ့မောင်ဖုံးခန့်ထဲဟာလည်းအိမ်ထဲဂိမ်းဆော့နေစဉ်ရဲစခန်းပေါက်ကွဲမှုဖြစ်ပြီးစခန်းထဲကပစ်လိုက်တဲ့ကြီးကြောင့်ဆုံးမခဲ့ရတာပါ။ဒီဖြစ်ရက်တွေအပြင်နိုင်ငံတော်ဝန်ကလေးတွေအသက်ခံရတဲ့တခြားမရေမကျွမ်းနိုင်တဲ့ဖြစ်စဉ်တွေလည်းရှိပါသေးတယ်။တချို့ကအသက်မသေးပေမဲ့ဘဝသေးရတာနဲ့ဆိုးဝါးတဲ့နောက်ဆက်တွဲပြဿနာတွေကိုရင်ဆိုင်နေရဆဲပါ။ကမ္ဘာကုလသမဂ္ဂရဲ့ကလေးသငယ်အခွင့်အရေးဆိုင်ရာကော်မတီကတော့မြန်မာမှာမျိုးဆက်တစ်ခုလုံးစားကလေးသငယ်အခွင့်အရေးပျက်စီးသွားနိုင်တဲ့အန္တရာယ်ကြုံနေရတယ်လို့သတိပေးထားပါတယ်။နိုင်ငံမှာဖြစ်ပေါ်နေတဲ့အကျပ်တဲတွေဆက်ရှိနေမယ်ဆိုရင်မျိုးဆက်တစ်ခုလုံးမှာရှိရဲ့ကလေးတွေဟာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပညာရေးနဲ့စီးပွားရေးဆိုင်ရာအကျိုးဆက်တွေကိုခံစားကြရမှာဖြစ်တယ်လို့သတိပေးထားတာပါ။ဦးစရာကတော့တိုက်ပွဲတွေပြင်းထန်တယ်။ကရင်နီပြည်နယ်ကစစ်ရှောင်စခန်းတွေကိုကူလာတာ6လလောက်ရှိပါပြီ။စစ်ရှောင်စခန်းမှာကလေးဥယျာဉ်များတာကိုတွေ့ရပြီးတော့အသက်3နှစ်ကနေ10နှစ်ကလေးကအများဆုံးပဲလို့သူကပြောပါတယ်။ကလေးတွေဟာအစားပုံမှန်စားရဖို့တော့မလွယ်တဲ့အကျွတ်မရှိရှိရနဲ့စားနေကြရပါတယ်။ကိုစရာက
ကိုကြီးတွေကမလုံလောက်ဘူးဗျ။ဘာကြောင့်မလုံလောက်လဲဆိုတော့ဒီကလေးတွေအဟာဒါနအကိစ္စတွေဒီမျိုးကြီးမိစဉ်စားဝင်နေတဲ့ကိစ္စတွေတော့မဖြေသေးသေးနိုင်တာ။တခြားဟာတွေဖြေသေးသေးဖို့ဆိုတာကတော်တော်ကြီးအလံဝေကြတယ်။အခုဆိုရင်တိုက်ပွဲတွေရက်ဆက်လာတဲ့အခါကျတော့ဒီလမ်းကြောင်းဆက်သွယ်မှုတွေအရင်ကထည့်လာတယ်။ထည့်သေးတာလည်းကျွန်တော်ဒီစားနေကြရောက်ရှိမှုကလည်းပို့ပြီးတော့အရင်ကထက်ကျက်တဲလာတဲ့အနေအထားတွေတွေ့ရတယ်။ကျွန်တော်ဒီနောက်တလားနှစ်လားလောက်ဆိုရင်တော့ပို့ပြီးတော့ဘာဖြစ်ဆက်ဖြစ်လာမှလည်းမသိနိုင်ဘူးပေါ့။ဒါကြောင့်တော့တချို့စခန်းတွေမှာတော့ဈေးကလုံးဝမရှိတော့တဲ့စခန်းတွေတော့မှကျွန်တော်ရှိတယ်ပေါ့။အဲဒီဒေတာကန်အဖွဲ့ကြီးတွေကတော့ဆန်ဆန်ရတော့တို့ဈေးကဆန်ပေါ့။အဓိကတော့ဆန်တူလောင်ထားတာလေးရှိတယ်ပေါ့။တော့ဒီဆန်လောက်ပဲတို့ရှိကြမယ်။ကလေးတွေအတွက်တခြားအခြေစားတွေစိတ်ပိုင်းဆိုင်ရာကုထုံးတွေကတော့အဲဒီတာယာတက်ဆိုင်ရာပညာရှင်တွေရပဲပို့ပြီးတော့နားလည်လိမ့်မယ်တဲ့။တို့ရဲ့ခံစားမှုကိုထုတ်ဖော်မပြောတတ်တဲ့လူတွေဖြစ်နေတယ်လေ။အဲ့လိုမျိုးလေးကူညီပေးကြဖို့ကျွန်တော်လည်းမျှော်လင့်ပါတယ်။
နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children ကတော့ကလေးတွေနဲ့သူရဲ့မိသားစုဝင်တွေရဲ့အခက်အခဲတွေတတ်သားစေဖို့အတွက်2021ခုနှစ်ဖေဖော်ဝါရီလတည်းကတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဟော့လိုင်းတွေကိုထားထားပေးပါတယ်။အခုအချိန်ထိကလေးတငယ်ပေါင်း 3,000 ရောက်ကူညီပေးခဲ့ပြီဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကရင်နီပြည်နယ်တစ်ခုထဲမှာရင်ကလေး 9,000 ကျော်ရှိနေတဲ့အတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုလက်လန်းမီရယူဖို့ခက်ခဲနေကြသေးပါ။ကလေးတငယ်အရေးအတွက်ကူညီဆောင်ရွက်ပေးရမယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချချရေးဝန်ကြီးဌာနကလည်းစစ်ရှောင်စခန်းတွေစီကိုမရောက်ပါဘူးကိုစီယာကတော့သူရောက်နေတဲ့ကရင်နီစစ်ရှောင်စခန်းတွေကိုစစ်ကောင်စီရဲ့လူကယ်ပြန်ကနေလာကူတာလုံးဝမရှိဘူးလို့ဆိုပါတယ်ဒို့အတန်ကလူမှုဝန်ထမ်းဦးစည်းဌာနရဲ့တာဝန်ရှိသူတဦးကိုဆက်သွယ်ကြည့်ရမှာတော့စစ်ရှောင်စခန်းတွေအတွက်ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစည်းဌာနက6ပတ်နေတယ်လို့ပြောပါတယ်လူမှုဝန်ထမ်းဦးစည်းဌာနကတော့ဟော်လိုင်းတွေထားထားပေးပြီးထိခိုက်လွယ်တဲ့ကလေးတငယ်ကိုဝန်ဆောင်မတန်ဆွမ်းတဲ့တက်ကြီးရွယ်ကိုအုပ်စုရဲ့အတွက်ကူညီပေးနေတယ်လို့သူကပြောပါတယ်။ဒါပေမဲ့အဲ့ဒီဟော်လိုင်းတွေကိုသတင်းပို့ဆက်သွယ်နိုင်မှအကူအညီရယူနိုင်မှလည်းဖြစ်ပါတယ်။ဒီအချိန်မှာများစွာသောမြန်မာကလေးတငယ်တွေကတော့စိတ်ကြံရရနေကြရပါပြီ။မကွေးတိုင်းမှာနေထိုင်တဲ့ကိုအေးရဲ့အသက်17နှစ်အရွယ်သားလေးကတော့သူ့အမေကိုစစ်တပ်ကတ냐ဖမ်းခေါ်သွားပြီးနောက်နေ့အလောင်းအိမ်ပြန်ရောက်လာတဲ့နေ့ကိုအခုထိမှတ်မိနေပါသေးတယ်။သူ့အမေပြန်ရောက်လာတဲ့အချိန်မှာငိုရင်းမိမျော်တဲ့အထိဖြစ်ခဲ့ရပါတယ်။ဒို့အတန်ကကလေးနဲ့စကားပြောခွင့်ရခဲ့ပေမဲ့လည်းသူ့နာမည်ကိုအသုံးမပြုထားပါဘူး
။အဲ့ဒီတော့တတိယလေးမေပုံမကြည့်ဘူး။ညလည်းခလို့အိတ်တာ။အဲ့လာမလားလို့ကျင်းလား။ ra ra pyo chin ame yan chin na lo ba ja chin me yo chin lo le ni ma ni ba me me yan na le ma le ni yo
စိတ်ပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးတာတွေလုပ်ပေးနေရယ်ကောင်ဆယ်လင်းကော်နာကဥအောင်မင်းသိန်းကတော့ဆရာနာသိမ်းပြီးနောက်ပိုင်းကြုံရတဲ့အတွေ့အကြုံတွေကြောင့်ကလေးငယ်တွေမှာစိတ်တန်ရာရတာတွေရှိလာနိုင်တယ်လို့ပြောပါတယ်။ပြင်းထန်တဲ့စိတ်တန်ရာကိုတက်ကြွတဲ့ပညာရှင်တွေတိုင်ပင်ဆွေးနွေးကုသပေးဖို့လိုပြီးအဲ့ဒီလိုကုသမှုမရရင်ကလေးတွေဟာသူတို့အရွယ်ရောက်တဲ့အချိန်အထိစိတ်တန်ရာတွေကိုတည်ဆောင်သွားရနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ပြင်းထန်တဲ့စိတ်ဒဏ်ရာရတဲ့ကလေးတွေမှာစိတ်ပိုင်းဆိုင်ရာအပြင်ရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေပါရှိလာနိုင်တာပ
ါ။နိုင်ငံတကာမှာလည်းကလေးတွေကတော့တကယ်အရေးပါတယ်လို့လည်းဒီကလေးတွေရဲ့စကားတွေကပျောက်နေတတ်တယ်။ကလေးတွေရဲ့ခံစားချက်ကိုမကြားကြဘူး။ကလေးတွေရဲ့လိုအပ်ချက်ကိုမသိကြဘူးဖြစ်တတ်တယ်ပေါ့နော်။အဲ့တော့ဟိုအခုလိုအခြေအနေမှာဆိုပိုဆိုးတာပေါ့။အခုလိုအခြေအနေမှာလူကြီးတွေမှာလည်းဟိုလုံရမယ့်ဟာတွေအများကြီးပဲ။အာရုံဆိုင်ရမယ့်ဟာတွေအများကြီးပဲ။စိတ်ပိုင်းဆိုင်ရာလည်းအဆင်မပြေနေကြဘူးပေါ့အဲ့ဒီအခါမှာကလေးတွေဖြစ်နေတဲ့လက္ခဏာတွေကိုဟိုတစ်ခါတစ်ခါမှမိလာတယ်သူတို့တွေကပြောနေတယ်ပြောနေပေမဲ့လည်းသူတို့ဟိုတကူးဆိုင်မိဘူးဖြစ်တတ်တယ်ပေါ့နော်အဲ့တော့ဒီအချိန်တွေမှာတော့ကလေးတွေအတွက်နည်းနည်းလေးအာရုံစိုက်ပေးပါပြီးလို့ရှိရင်ခုနကလိုမျိုးကလေးတွေမှာဖြစ်လာပြီဆိုလို့ရှိရင်ဘာကြောင့်ဖြစ်တာလဲဆိုတော့သူတို့နဲ့စကားများပြောဖို့လိုတယ်အဲ့တော့တည်တည်ရှာနားထောင်ပေးပါစိတ်ရှိရှိနဲ့နားထောင်ပေးပါပေါ့နော်ဒါဆိုလူတိုင်းမှာအခုချိန်မှာစိတ်တူနေကြတယ်စိတ်တူတဲ့အချိန်မှာကလေးကအယံငိုတယ်ဆိုလို့ရှိရင်ကလေးကိုဟိုရိုက်ဖို့ပဲအာရုံကရောက်သွားကြဟဲ့ငိုနေတိတ်ဆိုတာနဲ့ရက်မယ်လို့စဉ်းစားနေကြတယ်ပေါ့နော်အဲ့တော့အားအမျိုးလေးတွေကိုမလုပ်သေးနဲ့စိတ်ရှိပေးပါပြီးလို့ရှိရင်ဟိုချက်ချင်းကြီးပေါ့နော် rules ကြီးကိုမထုတ်နဲ့စီမင်းစီကန်းကြီးတွေကိုမချပ်ပြလိုက်နဲ့ဒီချိန်မှာထွက်နေဒီချိန်ဒါမလုံးနဲ့ဒီချိန်ဒါမလုံးနဲ့ဆိုရဲဟာတွေထက်သူဘာတွေခံစားနေရလဲဆိုရဲဟာလေးကိုလုပ်ပြီးတော့ကလေးတွေကိုတပိချာချာလေးနားထောင်ပြီးမယ်ဆိုလို့ရှိရင်ခုနကပြောနေတဲ့ဟို small trauma ပေါ့စိတ်ဒဏ်ရာတိတိလေးမှာပဲကျွန်တော်ကြည်လည်သွားပြီးတော့စိတ်ဒဏ်ရာကြီးကြီးစီမရောက်နိုင်တော့ဘူးပေါ့နော်တကယ်လို့အဲ့လိုမျိုးဖြစ်လာစိတ်ဒဏ်ရာကြီးကြီးရောက်နေတဲ့ကလေးဆိုရင်တော့မှပဲပြန်ပြီးတော့အော်ဒီမြားလေးကလုံခြုံနေငါမှလုံခြုံနေသူရှိသေးတယ်ဆိုရဲစိတ်ခံစားလာရတယ်ပေါ့အဲ့တော့ကျွန်တော်တို့ counseling လုပ်တဲ့အခါမှာလည်းဟိုမိသားစုရဲ့ involvement ကအရေးအဆိုးပဲဒီကလေးတွေအတွက်လေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့တိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်။တိုးအတန်ပတ်စင်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒီအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00 နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တန်ကနေ2022ခုနှစ် February 26ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00 နာရီကနေ10:00 နာရီထိ line တုံပြီးတဲ့1925 30နဲ့ line လက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးတော့ဥတ္တမောင်တန်းတင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာကမြန်မာနိုင်ငံပေါ်လူမျိုးသုံးလို့ရများကာကွယ်ရေးနဲ့အပြစ်ပေးအရေးယူရေးနိုင်ငံတကာသဘောတူစာချုပ်ချိုးဖောက်မှုနဲ့ဆွဲဆိုထားတဲ့အမှုကို ကြားနာနေပါတယ်ဒီတစ်ခေါက်မြန်မာနိုင်ငံကရှောက်ထားချက်တွေဟာအရင်အပတ်ရှောက်ထားခဲ့တဲ့အချက်တွေကိုအခြေခံပြီးတော့အထောက်ထားဖြည့်ဆွတ်တန်ဖြည့်ဆွတ်ပြောင်းတန်ပြောင်းရှောက်ထားခဲ့တာပါဒါကြောင့်အဲ့ဒီအချက်တွေကိုအရင်တစ်ခါကြားနာပွဲမှာတရားသူကြီးတွေဘယ်လိုစဉ်းစားခဲ့ကြသလဲဆိုတာဥတ္တမောင်တန်းကကိုကျော်သိန်းကိုလွင်ငင်းချမ်းကျော်တို့နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
ခွင့်ရေးဆိုတာအနှစ်သာရအားဖြင့်နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးအကြောင်းဖြစ်ပါတယ်။ဒီပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအဲဒီဆက်ဆံရေးကိုကမ္ဘာတရားရုံးလို့လည်းသိကြတဲ့အပြည်ပြည်ဆိုင်ရာတရားရုံးတရားသူကြီးတွေကဘလို့စဉ်းစားကြတယ်လဲဆိုတာတင်ပြချင်ပါတယ်။ရိုဟင်ဂျာလူမျိုးတွေပေါ်မြန်မာနိုင်ငံကလူမျိုးသုံးသပ်ဖြတ်နေတယ်ဆိုတဲ့ဂမ်ဘီယာနိုင်ငံကဆွဆွဲထားတဲ့အမှုကိုဒီပတ်တနင်္လာနေ့ February 21ရက်နေ့ကနေလာမယ့်အပတ်တနင်္လာနေ့ February 28ရက်နေ့အထိ ICJ လို့လည်းသိကြတဲ့ကမ္ဘာတရားရုံးမှာကြားနာနေပါတယ်။ဒီစီစဉ်မှာနှစ်ဖက်လျှောက်လဲကြတာတွေကိုတင်ပြမှာမဟုတ်ဘဲမြန်မာနိုင်ငံကတင်ပြချက်ပေါ်တရားသူကြီးတွေကဘလို့စဉ်းစားခဲ့တယ်လဲဆိုတာကိုပဲတင်ပြမှာဖြစ်ပါတယ်။အထူးသဖြင့်နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးစဉ်းစားပုံကိုအလေးထားပြောမှာပါ။မြန်မာနိုင်ငံဟာလူမျိုးသုံးသပ်ဖြတ်မှုကိုကျွလွန်ခဲ့ပြီးလူမျိုးသုံးသပ်ဖြတ်မှုအပြည်ပြည်ဆိုင်ရာသဘောတူညီချက်ကိုချုပ်ဖောက်တယ်လို့ဂမ်ဘီယာနိုင်ငံကဆွဆွဲပါတယ်။ဒါကြောင့်တရားသူကြီးတွေဟာဒီအမှုကိုစဉ်းစားကြတဲ့အခါနိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးသာမကနိုင်ငံတော်အချင်းချင်းဆက်ဆံရေးကိုပါစဉ်းစားကြရပါတယ်။မကြာခဏဆိုသလိုနိုင်ငံတော်ကိုထိတ်တယ်မလားလူသားကိုထိတ်တယ်မလားဆိုတဲ့မေးခွန်းနှစ်ခုနဲ့ကတစ်ခုကိုရေးရတဲ့အဖြစ်ကိုလည်းစဉ်းစားပုံတွေမှာတွေ့လာရပါတယ်။တရားသူကြီးတွေစဉ်းစားဖို့ကိုလေ့လာဖို့အတွက်အဆွဆွဲခံရတဲ့မြန်မာဘက်ကပြောတဲ့အချက်တွေကိုတချက်ချင်းပြန်ကြည့်ကြရအောင်ပါ။ညီမကိုစလိုက်အဖွဲ့ကောင်းစွာဥက္ကူကိုင်က VOE ကိုအခုလိုပြောပါတယ်
။ဥပဒေကြောင်းအရ ICJ ကဒီမှုကိုစီရင်ပိုင်ခွင့်မရှိဘူး။ဒါမှမဟုတ်လက်ခံကြားနာမှုမပြုနိုင်ဘူးဆိုတဲ့အချက်တွေနဲ့ညီမဘက်ကနေကနဦးကန့်ကွက်လွှာတင်သွင်းနေတာဖြစ်ပါတယ်။ကျွန်တော်ဘက်ကအချက်၄ချက်ကိုအခြေခံပြီးတော့မှကန့်ကွက်လွှာ၄ရက်တင်သွင်းထားပါတယ
်။အဲ့ဒီနေ့လျှောက်လဲပုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ခဲ့ပါသေးတယ်။VOE ဝိုင်းတော်သားတို့ဖြစ်တဲ့ကိုလွင်ငင်းချမ်းကျော်ကအဲ့ဒီထုတ်ပြန်ချက်ကိုဖတ်ပြပေးပါခင်ဗျပထမဒေါက်တာခရစ္စတိုဖာစတိတ်ကာကရှောက်လဲတာကိုသတင်းထုတ်ပြန်ချက်မှာရေးထားတာလေးနားထောင်ကြရအောင်ပ
ါဂမ်ဘီယာနိုင်ငံသည် OIC ရဲ့တာဝန်ပေးချက်အရ OIC ကိုစားတရားစွဲပေးခြင်းဖြစ်၍ယခုအမှုကိုတရားရုံးကလက်မခံသင့်ကြောင်း OIC သည်နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်၍အပြည်ပြည်ဆိုင်ရာတရားရုံး၏ဥပဒေအရအငြင်းပွားမှုတင်သွင်းခွင့်မရှိသဖြင့်ကန့်ကွက်ကြောင်းရှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်
။အခုကြားနာပွဲကဒုတိယကြိမ်ကြားနာပွဲပါ။မြန်မာဘက်ကတင်ပြတဲ့အချက်၄ချက်လုံးမှာပထမကြားနာပွဲမှာတင်ပြခဲ့တဲ့အချက်တွေအတိုင်းပါပဲ။အထောက်ထားပြပုံမှာပဲပွဲပါတယ်။ဂမ်ဘီယာကပဲရိုဟင်ဂျာတွေမှာအနေအရှိနေတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်ကြားဖြတ်ညွန်ကြားချက်ထုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်အဲ့ဒီကြားနာပွဲဖြစ်ခဲ့ရတာပါ။အဲ့ဒီတုန်းကအခုလိုတင်ပြချက်နဲ့ပတ်သက်ပြီးတရားရုံးစဉ်းစားဖို့ကိုချော်ချော်အသိကတင်ပြပေးပါခင်ဗျ
တရားရုံးရဲ့အမြင်မှာဂမ်ဘီယာဟာတရားရုံးကိုဦးတက်လျှောက်ထားဖို့တခြားနိုင်ငံတော်တွေဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ခံမှုကိုရှာကောင်းရှာမယ်ရယူကောင်းရယူမယ်ဒီလိုလုပ်တာနဲ့တော့လူမျိုးသုံးစီမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်နဲ့ပတ်သက်ပြီးအငြင်းပွားမှုတရက်ဖြစ်ပေါ်လာတာကိုရုံးတော်ကဟန့်တားလို့မရပါဘူးလို့တရားသူကြီးတွေကစဉ်းစားတာကိုတွေ့ရတယ်ဗ
ျဒါကအဲ့ဒီတော့ကပထမချက်ပေါ်တရားသူကြီးတွေရဲ့အမြင်ဖြစ်ပါတယ်မြန်မာဘက်ကဒုတိယတင်ပြချက်ကို Professor Stephen Delmont ကတင်ပြခဲ့ပါတယ်။ကိုငင်းညံ့ကပဲဖတ်ပြပေးပါအောင်ခင်ဗျာ
။ဂမ်ဘီယာနိုင်ငံသည်နစ်နာသူနိုင်ငံမဟုတ်၍တရားစွဲဆိုခွင့်မရှိကြောင်း1948ခုနှစ်လူမျိုးသုံးစီမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကအဖွဲ့ဝင်နိုင်ငံများအနေဖြင့်၎င်းတို့အပေါ်ထိခိုက်မှုမရှိပါကတရားစွဲခွင့်ပေးမထားကြောင်းရှောက်လဲခဲ့တယ်လို့ထုတ်ပြန်ချက်မှာဆိုထားပါတယ်
။ဟုတ်ကဲ့ဒီချက်မှာချင်းကပ်ပုံတွေကစိတ်ဝင်စားစရာကောင်းတော့ပါမြန်မာဘက်ကနိုင်ငံတော်နဲ့အဲ့ဒီနိုင်ငံတော်တွေချုပ်ဆိုထားကြတဲ့တောင်းကကြည့်ပြီးပြောပါတယ်ဒါပေမဲ့တရားသူကြီးတွေကတော့ပြတ်ထန်းချက်ကိုကြည့်ပါတယ်တနည်းပြောရင်လူသားတွေအပေါ်မပြုတ်ဘူးရလို့ပြောထားတဲ့တာမီချက်တွေတောင်းကကြည့်ပါတယ်လူသားတောင်းကအဓိကကြတာပါနိုင်ငံအချင်းချင်းချုပ်ဆိုကြတာကလူသားကိုကာကွယ်ကြဖို့မဟုတ်ပါလားခင်ဗျာတရားရုံးစဉ်းစားဖို့ကိုကျော်ကျော်သိန်းကပဲဆက်ပြီးပြောပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ခုဂမ်ဘီယာပြောနေတဲ့ကိစ္စတွေကလူမျိုးသုံးစီမှုကိုဓာတ်ဆီရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကပြောထားတဲ့နယ်ပယ်ထဲမှာရှိမရှိကိုတရားသူကြီးတွေကကြည်တာတွေ့ရပါတယ်။တရားရုံးတော်ကဘာကိုတွေးမိသတိပြုမိတယ်လဲဆိုတော့တပ်ဖြတ်မှုတွေမဒိမ့်မှုတွေတခြားနည်းနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်တာတွေညှဉ်းပန်းနှိပ်စက်တာတွေရိုက်နှက်တာတွေရက်ဆက်ကြမ်းကြုတ်စွာပြုမူခဲ့တာတွေစာနယ်ဇင်းခါအိုးအိမ်နဲ့တခြားဘဝအတွက်မရှိမဖြစ်တဲ့အရာတွေကိုဖျက်ဆီးတာဒါမှမဟုတ်မရရှိအောင်ညင်းပေတာတွေကိုတစ်ခုလုံးသဘောအရပဲဖြစ်ဖြစ်တစ်စိတ်တစ်ပိုင်းသဘောအရပဲဖြစ်ဖြစ်ရိုဟင်ဂျာအုပ်စုကိုပျက်စီးလိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့အတွက်မြန်မာစစ်တပ်နဲ့ရနက်ကင်တပ်ဖွဲ့တွေမှာတာဝန်ရှိတယ်လို့ဂမ်ဘီယာကပြောပါတယ်လူမျိုးသုံးစီမှုကိုဓာတ်ဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်မှာကတိကဝတ်ပြုထားတာတွေကိုချိုးဖောက်တယ်လူမျိုးသုံးစီတဲ့အမှုကိုကျူးလွန်ရမှာမြန်မာနိုင်ငံဟာတာဝန်ရှိတယ်လို့ဂမ်ဘီယာကအခိုင်အမာပြောတာကိုတရားရုံးတော်ကမှတ်ထားပါတယ်ဂမ်ဘီယာဆွဆွဲထားတာတွေကိုမြန်မာကမကျူးလွန်ဘူးလို့ညင်းဆိုတာကိုလည်းတရားရုံးတော်ကမှတ်ထားပါတယ်လို့ပြောပါတယ်တရားရုံးရဲ့အမြင်မှာဂမ်ဘီယာကဆွဆွဲတဲ့လူရက်တွေအ ਨੇ စုံတချို့လူရက်တွေဟာလူမျိုးသုံးမှုဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူညီချက်ကပြဋ္ဌာန်းထားတဲ့အချက်တွေထဲမှာအကျုံးဝင်နေပါတယ်လို့တရားရုံးကဆိုပါတယ
်တက်တက်ဒီပြချက်ကိုတော့ Professor Robert Kolk ကတင်ပြခဲ့ပါတယ်ကိုကြီးညက်ကပဲပြောပြပေးပါခင်ဗျာ
မြန်မာနိုင်ငံဒီ1948ခုနှစ်လူမျိုးသုံးစီမှုကိုတားဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ဤ Article 8ကိုချွင်းချက်ပြုလုပ်ထား၍မိသည့်စာချုပ်ဝင်နိုင်ငံကမဆိုကုလသမဂ္ဂ၏အဖွဲ့အစည်းများအပြည်ပြည်ဆိုင်ရာတရားရုံးအပါအဝင်စာချုပ်ဝင်နိုင်ငံတနိုင်ငံအားအရေးယူဆောင်ရွက်ရန်တောင်းဆိုမှုကိုလိုက်နာရန်မလိုကြောင်းလျှောက်လဲခဲ့တယ်လို့ပြောပါတယ
်မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့အချိန်ကဒီစာပိုက်ကိုဘလို့နားလည်ခဲ့တယ်လဲမပြောတတ်ဘူးခင်ဗျလူမျိုးသုံးလို့ရတွေကိုကာဝေးရမှာအဲ့ဒီလောက်ရတွေကိုနှိတ်ကိုရမှာဆန်ရကုလသမဂ္ဂအဖွဲ့အစည်းကိုစောင့်ရပေးဖို့တောင်းခံနိုင်တယ်လို့အဲ့ဒီစာပိုက်ကအတိတ်ပဲရတာကိုဘာကြောင့်အခုလိုခြေပတ်ရမှာထက်ထားလာတယ်လဲနားလည်ရခက်စရာဖြစ်ပါတယ
်ဟုတ်ပါတယ်လူမျိုးသုံးစီမှုကိုဓာတ်ဆီရင်နှင့်ပြစ်ဒဏ်ပေးရနိုင်ငံတကာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအကြားအငင်းပွားကြတာကိုတရားရုံးတော်တင်စစ်ဆေးဆုံးဖြတ်တဲ့ကိစ္စကိုသဘောတူညီချက်ရဲ့ပြဋ္ဌာန်းချက်6မှာဖော်ပြထားတာရုံးတော်ကတွေ့ရပါတယ်တဲ့ဒီပြဋ္ဌာန်းချက်6ကိုမြန်မာကသဘောတူထားပါတယ်လက်ရှိအမှုမှာတရားရုံးတော်ကိုရှောက်ထားတာကအဲ့ဒီပြဋ္ဌာန်းချက်နဲ့ပဲအကျုံးဝင်ပါတယ်လို့တရားရုံးကပြောပါတယ်ဒါကြောင့်တော့ဂမ်ဘီယာရဲ့ဆက်ဆုပ်ပိုင်ခွင့်မပြည့်ပြဲဘူးလို့ပြီးခဲ့တဲ့ဂျားပြတ်ညွှန်ကြားချက်များချမှတ်ရေးကြားနာမှုမှာပြောထားတာကိုတွေ့ရပါတယ
်မြန်မာဘက်ကနံပါတ်၄ချက်ကိုဒေါက်တာခရစ္စတိုဖာစတိတ်ကာကပဲတင်ပြပါတယ်ကိုကြီးညာရေလုတ်ပါအောင်မြတ
်1948ခုနှစ်လူမျိုးသုံးစီမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ဤ Article 6အရတရားရုံးသို့အမှုတင်သွင်းရန်အဖွဲ့ဝင်နှစ်နိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုရှိရန်လိုအပ်ကြောင်းဂမ်ဘီယားနိုင်ငံနှင့်မြန်မာနိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုလုံးဝမရှိကြောင်းလျှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်
ဟုတ်ကဲ့အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရုံးတော်ကဘယ်လိုများစဉ်းစားခဲ့ဘူးလားတွေ့ရတယ်လဲဗျကိုကျော်ကျော်သိ
တရားရုံးကမြန်မာနိုင်ငံပေါ်တီးခြားလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်အဖွဲ့အင်္ဂလိပ်လိုတူခေါက်အဖြစ် IMMM ရဲ့တွေ့ရှိချက်တွေကိုကိုးကားစဉ်းစားတာတွေ့ရပါတယ်မြန်မာနိုင်ငံမှာလူမျိုးသုံးစီမှုကိုတားမြစ်ဖို့နိုင်ငံတော်ရဲ့တာဝန်ဖြစ်တယ်လို့ IMMM ရဲ့အစီရင်ခံစာကဆိုထားပြီးလူမျိုးသုံးစီမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်အရဂမ်ဘီယာ၊ဘင်္ဂလားဒေ့ရှ်နဲ့ OIC တို့ကတရားရုံးမှာအမှုဖွင့်မှုအားထုတ်တာတွေကိုကြိုးစားတယ်လို့ပြောထားတာကိုကိုးကားထားတာတွေ့ရပါတယ်။ဒါ့အပြင်ကုလသမဂ္ဂထွေထွေညီလာခံမှာဂမ်ဘီယာနဲ့မြန်မာအခြေအတင်ဖြစ်ခဲ့တာတွေကိုလည်းကိုးကားထားတာတွေ့ရပါတယ်။ထုတ်ပြန်ချက်တွေမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာဖြစ်နေတာတွေနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အမြင်တွေရှိနေကြတာကိုတွေ့ရတယ်လို့တရားရုံးကပြောပါတယ်။ဂမ်ဘီယာကဆွဆွဲတဲ့အခါမြန်မာဘက်ကမတုံ့ပြန်တဲ့ဖြစ်ရပ်တစ်ခုကိုလည်းပြောထားတာတွေ့ရပါတယ်။ဒီမှုရဲ့လေးနက်မှုကြီးမားမှုတောင်းကနေကြည့်လိုက်တဲ့အခါအဲဒီလိုဘာမှမပြောတာကပဲအငင်းပွားမှုတရားရှိနေတာကိုပြသတဲ့အချက်ဖြစ်တယ်လို့တရားရုံးကစဉ်းစားခဲ့တာကိုတွေ့ရပါတယ်
။ဟုတ်ကဲ့ဒါကတော့ပြီးခဲ့တဲ့ဂျားပြညွန်ဂျားချက်ချမှတ်ပြီးရင်အတွက်ဂမ်ဘီယာကတရားရုံးကိုရှောက်ထားမှမြန်မာကတင်ပြတဲ့အချက်၄ချက်ပေါ်တရားရုံးကစဉ်းစားခဲ့ပုံလေးဖြစ်ပါတယ်။ဒီစစ်စားပုံတွေဘယ်ကလာလဲကြည့်လိုက်တဲ့အခါဘလို့များတွေ့ရပါတယ်လဲကိုချိုတော်သိရင
်ဂမ်ဘီယာမှာတရားဆက်ဆိုပိုင်ခွင့်မရှိဘူးလို့မြန်မာကပြောတာကိုတရားရုံးကစဉ်းစားပါတယ် ဒီနိုင်ငံကသဘောတူညီချက်ကိုဖြစ်ပေါ်စေခဲ့တဲ့မြင့်မားတဲ့စံနှုန်းတွေတောင်းကနေကြည့်တဲ့အခါလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေရဲ့ဘုံလက်ခံထားတဲ့တန်ဖိုးတွေကနေကြည့်တဲ့အခါနိုင်ငံတွေအားလုံးမှာဘုံလိုလားတဲ့အကျိုးစီးပွားကိုတရားရုံးကတွေ့ရပါတယ်တဲ့အဲ့ဒါကတော့လူမျိုးသုံးစီတဲ့လူရက်တွေကိုကာကွယ်လူတဲ့အကျိုးစီးပွားပါတကယ်လို့ဖြစ်ခဲ့ရင်လေလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့အရေးယူမခံရပဲအပြစ်ကလွတ်တာမဖြစ်စေရဆိုတဲ့အကျိုးစီးပွားဖြစ်တာကိုတရားရုံးကတွေ့ရပါတဲ့ဒါအပြင်ဘုံအကျိုးစီးပွားဆိုတာကတိကဝတ်တို့ကိုစောင့်ထိန်ရေးဖြစ်ပြီးလက်မှတ်ရေးထိုးထားတဲ့ဘယ်နိုင်ငံကမှမစူတခြားသောနိုင်ငံတွေစောင့်ထိန်အောင်စောင့်ရေးလည်းဖြစ်တယ်ဆိုတာကိုတရားရုံးကထပ်ပြောထားတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတရားသူကြီးတွေကစာချုပ်တဲ့အဲ့ဒီစာချုပ်ကိုဖြစ်စေခဲ့တဲ့မြန်မာတဲ့စံထားချက်တွေနဲ့တန်ဖိုးတွေတောက်ကကြည်သွားတာကတော့အင်မတန်ကိုအရေးကြီးပါတယ်။ဒါဖြင့်အဲ့ဒီစံထားချက်တွေကဘာတွေပါလဲ။ကမ္ဘာလူခွေကြီးညာဇာတ်ရဲ့စကတိမှာအဲ့ဒီစံထားချက်တွေနဲ့တန်ဖိုးတွေကိုတွေ့နိုင်မှာထင်ပါတယ်။လူမျိုး၃၀မှုကိုတားဆီးနိုင်ရတဲ့ပြစ်ဒဏ်ပေးရနိုင်ငံတကာသဘောတူစာချုပ်ကို1948ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာလက်မှတ်ရေးထိုးခဲ့ရပြီးကမ္ဘာလူခွေရေးကြီးညာစာရင်းကြီးကိုတော့ဒီဇင်ဘာလ10ရက်နေ့မှာထုတ်ပြန်ခဲ့ကြတာပါကမ္ဘာလူခွေရေးကြီးညာစာရင်းရဲ့စကတိမှာအခုလိုဆိုထားပါတယ်လူခွေရင်းများကိုအေးမထမထီလေးစားပြုခြင်းဒီလူခတ်သိမ်းဤအကျင့်တိတ်ခါကိုချိုးဖောက်ဖြစ်စီတတ်သည့်ရက်ဆက်ကြမ်းကြုတ်သောအပြုမူများကိုဖြစ်ပေါ်စေခဲ့တော့ကြောင့်မကောင်းလို့အစချထားပါတယ်လွတ်လပ်စွာဖွင့်ဟပြောဆိုနိုင်မှုလွတ်လပ်စွာတည်ဝင်ယုံကြည်နိုင်မှုကြောက်ရွံ့ခြင်းချုံးငယ်ခြင်းတို့မှကင်းလွတ်စွာအသက်ဝင်းနိုင်မှုတို့ကိုခံစားရယူစေနိုင်ပြီးလောကတစ်ခုပေါ်ပေါက်လာရအရေးဟာအဲ့ဒီတော့ကလူမျိုးသုံးစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသူတွေရဲ့စံထားချက်မျိုးမှန်ချက်ဖြစ်ပါလိမ့်မယ်။ဘဝလွတ်လပ်ဖွင့်ဘဝလုံခြုံမှုနဲ့စိတ်ချမ်းသာမှုတို့ဟာလူသားတွေရဲ့အခြေခံစံတွေဖြစ်ပါလိမ့်မယ်။လူသားကုန်သိက္ခာမြတ်တမှုဒန်းတူညီမျှမှုယိုသေးလေးစားမှုနဲ့အမိခိုးကင်းလွတ်လပ်မှုတို့ဟာလူမျိုးသုံးလောက်ရက်များကင်းစင်အပြစ်ပေးရင်နိုင်ငံတကာသဘောတူညီချက်စာချုပ်ရဲ့ဘုံတန်ဖိုးတွေဖြစ်မှာပါအခုကျွန်တော်တို့တင်ပြခဲ့ကြတာကတော့ဂျာပြညွှန်ကြားချက်၄ရက်ကိုထုတ်ပြန်ဖို့ဂမ်ဘီယာကတောင်းဆိုခဲ့တဲ့ပထမအကြိမ်ကြားနာပွဲမှာတရားသူကြီးတွေစဉ်းစားခဲ့ပုံဖြစ်ပါတယ်ဒီတစ်ခါစဉ်းစားတဲ့အခါမှာတော့ယူတဲ့တောင်းကမတူနိုင်တော့တဲ့အတွက်စဉ်းစားပုံကွဲပြားနိုင်ပါတယ်ဒါပေမဲ့တရားသူကြီးတွေဟာလူမျိုးသုံးစာချုပ်ကိုဖြစ်စေခဲ့တဲ့စံထားချက်တွေနဲ့တန်ဖိုးတွေကိုတော့ဆက်လက်ကိုးကားကြနိုင်မယ်လို့ယူဆရပါတယ်စဉ်းစားရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ IIM ရဲ့တွေးရှိချက်တွေနဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေကိုလည်းပြီးခဲ့တဲ့အခေါက်တုန်းကလိုပဲဆက်လက်အသုံးပြုစဉ်းစားနိုင်မယ်လို့ယူဆရပါတယ်ဆက်လက်စောင့်ကြည့်ကြသေးတာပေါ့ခင်ဗျလူခွင့်ရေးချိုးပေါက်သူတွေအပြစ်ပေးအရေးယူမခံရဘဲလွတ်နေတဲ့အဖြစ်တွေဆုံးသတ်ပါစေကျွန်တော်တမောင်တမ်းပါ
ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းတွေ ICJ တရခွင်ပြီးတော့ပြည်တွင်းကနိုင်ငံရေးအခြေအနေဒီလိုတပတ်အတွင်းသတင်းတွေကိုစူးစီးပြီးတော့နန်းလောင်နဲ့ကိုသားညုံတို့ကတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်ခဲ့ပါတယ်ဆိုရဲဆွဲဆိုချက်နဲ့အဖြစ်ပြဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာကိုတရားစွဲဆိုထားတဲ့အမှုဖေဖော်ဝါရီလ23ရက်နေ့ကစပြီးတော့စစ်ဆေးပါတယ်။2018ခုနှစ်မှာရခိုင်ပြည်နယ်တဲကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအာဏာပိုင်တွေရဲ့ကျူးလွန်မှုဟာလူမျိုးရုံးတပ်ဖြတ်မှုတာမြင့်ရေးနိုင်ငံကဥပဒေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာပါ။ဂမ်ဘီယာနိုင်ငံဟာ OIC အစ္စလာမစ်အဖွဲ့ကိုစားတရားစွဲတာရွှင်ကြအရေးမှာကိုရိုင်းနှစ်နာသူမဟုတ်တာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးပဋိညင်စာချုပ်ကိုမြန်မာကချွင်းချက်အနေနဲ့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်ဂမ်ဘီယာရဲ့ဆွဆွဲချက်ကိုရင်ဆိုင်ဖြေရှင်းစရာမလိုဘူးလို့မြန်မာဘက်ကခုခံချေပပါတယ်ဂမ်ဘီယာဘက်ကလည်းရွှင်ကြတွေရဲ့အခွင့်အရေးကိုသာမကလူမျိုးရုံးတပ်ဖြတ်မှုတာစီရေးသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုရဲ့အခွင့်အရေးကိုဆွဲကန်ပြီးတော့မြန်မာနိုင်ငံကိုတရားစွဲဆိုခြင်းအပြင်တဆိုင်ရာနိုင်ငံအလုံးလူမျိုးရုံးတပ်ဖြတ်မှုကျူးလွန်တာလှုံ့ဆော်တာမျိုးဖြစ်မလာအောင်ကာကွယ်လှုံ့ဆော်တာဖြစ်တယ်လို့ထွက်ဆိုခဲ့ပါတယ်စစ်ကောင်စီဘက်ကဥပဒေအဖွဲ့ကိုတော့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကိုလိုင်းကဥဆောင်ပြီးအဖွဲ့ဝင်15ဦးလူကိုယ်တိုင်တက်ရောက်နေပါတယ်ကိုဗစ်ကရောဂါကြောင့်နယ်သာလန်နိုင်ငံ The Hague မြို့ကကြာနာဘက်ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးအဖွဲ့ဝင်တချို့ကအွန်လိုင်းကနေပဲတက်ရောက်ပါတယ်လ က်ရှိကြားနာမှုမှာတော့2019ခုနှစ်ကပထမအကြိမ်ကြားနာပွဲတော့ကရှောက်လဲခဲ့တာတွေခြေပခဲ့တာတွေကိုဥပဒေအကူအကားတွေနဲ့ပိုးပြီးတော့ချက်ကတင်ပြပြောဆိုခဲ့တာပါဖေဖော်ဝါရီလ25နဲ့28ရက်နေ့တွေမှာမြန်မာနဲ့ဂမ်ဘီယာအတီးတီးတင်ပြမဲ့အပြစ်သက်ရှောက်လဲချက်တွေကိုအခြေခံပြီးတော့ရှေ့ဆက်လှုပ်ဆောင်မဲ့ကိစ္စကို ICJ တရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်အထက်အခါ NUG ကြားကာလအမျိုးသားညညရဲ့အစိုးရကတော့နိုင်ငံတကာတရားရုံးမှာစစ်ကောင်စီဘက်ကနိုင်ငံကိုယ်စားပြုအဖြစ်လာပြီးတော့ရှောက်လက်ချက်ပေးတာကိုကန့်ကွက်ထားပါတယ်။ ICJ နိုင်ငံတကာတရားရုံးရှေ့မှာအငင်းခုန်ဖြစ်တဲ့အမှုတွေဟာနိုင်ငံအချင်းချင်းသာဖြစ်ပြီးတော့အစိုးရအချင်းချင်းမဟုတ်ဘူးလို့ ICJ တရားရုံးဥက္ကဋ္ဌတရားသူကြီး John Donahue ကအဖွဲ့မိန့်ခွန်းမှာပြောခဲ့ပါတယ်။နိုင်ငံတကာဥပဒေပညာရှင်တို့ကလည်းမြန်မာနိုင်ငံကိုယ်စားပြုပြီးတော့စစ်ကောင်စီကထွက်ဆိုခြင်းအပြင်သူ့ကိုတရားဝင်အစိုးရအဖြစ်သတ်မှတ်လိုက်တယ်လို့မြင်လို့မရတဲ့အကြောင်းထောက်ပြထားပါတယ
်။ဆက်လာသိမ့်ပြီးတဲ့နောက်ပိုင်းဒေသခံတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေလည်းနိုင်ငံတကာမှာရှင်ကောင်းနေပြီးတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေမြေပြင်စစ်ဆင်ရေးတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေဘေးလွာကိုဆက်ပြေးနေရပါတယ်။ရှမ်းကယားနယ်စပ်ဒမိုးဆိုးမြို့နယ်နဲ့မိုးပြဲမြို့နယ်တွေမှာဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေပြီးတော့ရက်ဆက်ဆူသလိုပဲတိုက်ပွဲတွေဖြစ်နေတဲ့ area တဝိုက်ရွာ16ရွာထက်မနည်းဥယင်စွန့်ခွာပြီးတော့ဘေးလွာကိုရှောင်တေးနေရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဘက်ကလေကြောင်းတုံတက်ခိုက်တာတွေပါရှိတာကြောင့်ကျေးရွာတွေတည်းအထိလေကြောင်းကဘုံးစံတွေကျရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မနစ်မေလလောက်ခရေကချင်းကောက်ဝေးတပ်ဖွဲ့ CDF နဲ့စစ်ကောင်စီကြားထိတ်တိုက်တွေ့နေတဲ့ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ထဲစစ်ကောင်စီတပ်ကနေခုရက်ပိုင်းမှာအင်အားဖြည့်တင်းလာလို့ရွာသား1000နီးပါးတောတောင်ထဲမှာစစ်ဘေးတင်းရှောင်နေရပါတယ်စစ်ကောင်စီကနေမြရှင်းလင်းတာတွေဆက်လုပ်နေတဲ့စကိုင်းတိုင်းကောလင်းမြို့နယ်ထဲမှာလည်းစစ်တပ်ကဝင်ရောက်ခဲ့တဲ့ကြီးရွာတွေမှာအမျိုးသမီးတွေပါဝင်အသက်ခံထားတဲ့ရပ်သားတချို့ကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်
။ကောလင်းမြို့နယ်တောင်ပြင်မှာအုပ်စုမင်းကုန်းရွာကနေစစ်ကောင်စီတပ်သားတွေထွက်သွားတဲ့အခါကျမှဒီအလောင်းလေးလောက်ကိုတွေ့ရတာဗျ။အဲ့ချိန်တောင်မှရွာလေးကိုပြန်ဝင်ဝင်ရတာဆိုတော့အဲ့ချိန်တောင်မှတွေ့ရတာဗျ။ဆက်ပြန်ကြည့်တူထားတယ်။မျက်လုံးကိုကျူးစီထားတယ်။လေပြင်းမှာပြစ်ရှာတယ်ရရှိတယ်။အဲလေရောက်လုံးကမင်းကုန်းသာတိကြီးလေအဲ့ဒီစကြောင်းဝင်ခဲအဝင်ခဲရတဲ့မင်းကုန်းသာတိကြီးပါပဲ
ကချင်ပြည်နယ်ပူတာအောင်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်ကြီးတို့နေတိုင်းနီးပါးတိုက်ပွဲတွေဖြစ်နေတဲ့အတွက်လည်းလက်မဆက်သွယ်ရေးတွေပြတ်တောက်နေပြီးတော့73စီပါဝင်စားတောက်ကုန်တွေအဆမတန်စီးတက်နေပါတယ်ပူတာအောင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်ဖွဲ့ KIE ဒေသကာကွယ်ရေး PDF တပ်ဖွဲ့တွေကြားပစ်ခတ်မှုတွေရှိနေပြီးတော့လူရေ9000ထက်မနည်းစစ်ဘေးတိမ်းရှောင်နေရပြီးတော့ရိခါတွေလည်းပြတ်လတ်နေပါတယ
်မလေးရှားနဲ့ကမ္ဘောဒီးယားကောင်ဆောင်တွေဖေဖော်ဝါရီလ24ရက်နေ့ကကမ္ဘောဒီးယားနိုင်ငံမှာတွေ့ဆုံချိန်အတွင်းမြန်မာအရေးကိုပါထက်သွင်းဆွေးနွေးခဲ့ပါတယ်မလေးရှားဝန်ကြီးချုပ်အစ်စမီလ်ဆာဘရီယာကုပ်ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကမ္ဘောဒီးယားဘုရင်နော်ရိုဒွန်ဆီဟာမိုနီတို့နဲ့တီချာတွေ့ဆုံပြီးတော့မြန်မာနိုင်ငံကစစ်အာဏာသိမ်းအချက်အတဲနဲ့အခြားဒေသတွင်ပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်မလေးရှားဝန်ကြီးချုပ်ရော့ကော့ပ်ရဲ့ပထမဆုံးကမ္ဘောဒီးယားခီးစဉ်မှာအာဆီယံဘုံသဘောတူညီချက်9ရပ်ကိုအကောင့်ထည့်ဖို့ရေးအထူးကဆွေးနွေးခဲ့ကြတယ်လို့နိုင်ငံထုတ်ပြန်ချက်တွေမှာဖော်ပြထားကြောင်းအပီသတင်းမှာရေးထားပါတယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကရှင်းလာတဲ့မြန်မာကိုအာဆီယံအလဲကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အဖြစ်တွားရောက်ဖို့စီစဉ်နေတဲ့အကြောင်းနဲ့ခီးစဉ်အတွင်းမှာမြန်မာအတိုက်ခံအဖွဲ့အစည်း NUG ကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံနိုင်ဖို့စစ်ကောင်စီကိုခွင့်ပြုချက်တောင်းခံထားတဲ့အကြောင်းပြည်ခရက်ရဲ့ပိုင်းမှာပြောထားတာပါမြန်မာစစ်ကောင်စီဘက်ကတော့အဲ့ဒီတောင်းဆိုချက်ကိုပယ်ချထားပြီး CRPH နဲ့ NUG ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတာကြောင့်တွေ့ဆုံမယ်ဆိုရင်အာဆီယံရဲ့ဗရင်ရှင်ဆရာမမူရေကိုစန့်ကျင်ရရောက်သွားလိမ့်မယ်လို့တုံ့ပြန်ပြောဆိုထားပါတယ
်စစ်ကောင်စီကိုလင်းစီရောင်းတာပိတ်ပင်ဖို့နဲ့စွန့်ရင်လုပ်ငန်းပေါ်မှာအရေးယူဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုမှုတွေတိုးလာနေပါတယ်အတိုက်ခံတွေပေါ်မှာဒီကြောင်းကနေတိုက်ခိုက်နေတဲ့စစ်ကောင်စီကိုလင်းစီတင်ပို့တာရပ်တန့်ဖို့နဲ့မြမရင်းနှံတဲ့သဘောတငွေလုံငါးပေါ်မှာလက်တွေ့တန်းခတ်ရေးယူဖို့လဲနိုင်ငံတကာအစိုးရတွေကိုတောင်းဆိုလိုက်တာပါတိုတန်နဲ့ရှာဗရွန်တို့အပါအဝင်နိုင်ငံတကာစွန့်ရင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံကထွက်ခွာမယ်လို့ကြေညာပြီးမှ Human Rights Watch လူခွင့်ဆောင်ကြည့်မှုအဖွဲ့ဗမာကမ်ပိန်း UK နဲ့ Justice for Myanmar စတဲ့ဖွဲ့တွေရဲ့တောင်းဆိုမှုပေါ်အာရုံစိုက်မှုပိုရလာနေပါတယ်ဥရောပသမဂ္ဂ EU ကမြန်မာစစ်တပ်နဲ့မြမရင်းနှံတဲ့သဘောတငွေလုံငါးကိုပြစ်မှတ်ထားချမှတ်ခဲ့တဲ့တန်းခတ်ပိတ်ဆို့မှုအသစ်တွေကိုအကောင့်ထည့်ဖော်သိမ့်ပြီလို့HRW ကဖေဖော်ဝါရီလ24ရက်နေ့မှာတောင်းဆိုခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံကနေပြီးတော့ EU ကုမ္ပဏီတွေပြန်လည်ရုပ်သိမ်းတဲ့အခါမှာလည်းမြန်မာစစ်တပ်ကိုအကျိုးမြတ်မဖြစ်အောင်လို့တန်းခတ်ပိတ်ဆို့မှုစီးမင်းတွေနဲ့ညီလိုက်နာဖို့ EU ဘက်ကကြီးကြပ်လှုပ်ဆောင်တင်နေဆိုပြီးတော့လည်းတိုက်တွန်းထားပါလေ။ဖေဖော်ဝါရီလ27ရက်နေ့ကမြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်စစ်တပ်နဲ့နှီးနွယ်နေတဲ့ခရိုနီတွေနဲ့ MOGE အပါအဝင်စစ်တပ်ကထိ ंछ ုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအပေါ် EU ကချမှတ်ခဲ့တဲ့တန်းခတ်ပိတ်ဆို့မှုတွေရ စွန့်အင်ကုမ္ပဏီတွေအတော်ပြင်းများဟာမြန်မာနိုင်ငံထဲသူတို့ရဲ့လုပ်ငန်းတွေကိုရပ်ပြရမှာဖြစ်ပါတယ်။အဲဒီကုမ္ပဏီတွေအနေနဲ့သူတို့ရဲ့ယင်းနှိမ့်ညွှန်းနှံမှုတွေကို MOG နဲ့တန်ခတ်ပိတ်ဆို့မှုမှာမပါတဲ့တခြားကုမ္ပဏီတွေကိုလွှဲပြောင်းပြီးသွားမှာကိုလည်းစိုးရိမ်မှုတွေတိုးလာနေပါတယ်။ဒီလိုသာ MOG ကိုလွှဲပြောင်းပြီးခဲ့မယ်ဆိုရင်တော့မြန်မာစစ်တပ်ကိုပို့ပြီးတော့ကျွဲဝချမ်းသာစေပြီးတော့ခိုင်မာအားကောင်းစေမှာဖြစ်တယ်လို့ HRW ကထောက်ပြပါတယ်။ဒါပြင် American, Britain, Norway, Japan, Thai, တောင်ကိုရီးယား, ဩစတြေးလျနဲ့တခြားနိုင်ငံတွေအနေနဲ့လည်းအလားတူရေးယူမှုတွေကိုအများဆုံးလှုပ်ဆောင်တင်တယ်လို့ဒီလူခွင့်ဖွဲ့တွေကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။နိုင်ငံတော်လျှော့ချက်အဥပဒေချိုးဖောက်မှုဆွဲချက်နဲ့တရားရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှွန်တာနာနဲ့ NLD အစိုးရဝန်ကြီးသုံးဦးတို့ရဲ့အမှုကိုတလကြာရန်နာထားရကဖေဖော်ဝါရီလ24ရက်နေ့မှာပြန်ပြီးတော့ကြားနာပါဗျ။ရှွန်တာနာရင်ဆိုင်နေရတဲ့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုဆွဲချက်ကိုလည်းပြန်ပြီးတော့ကြားနာပါဗျ။တရားရင်ဆိုင်နေရသူတချို့နဲ့အမှုလိုက်ရှင်းနေတချို့ရဲ့ကျန်းမာရေးအခြေအနေကြောင့်ဇန်နဝါရီလ29ရက်နေ့ကတည်းကဒီကြားနာမှုတွေကိုရထားခဲ့တာပါ။နေပြည်တော်အထူးသဖြင့်တရားရုံးမှာလုပ်တဲ့ကြာနာပွဲမှာတော့မှုခင်တပ်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်သူအရာရှိတယောက်လည်းရောက်ထွက်ဆိုရဲလို့စုံစမ်းသိရပါတယ်။စီးပွားရေးအကြံပေးရှွန်တာနာရဲ့ electronic ပစ္စည်းတွေမှာတွေ့ရတဲ့အချက်အလက်တွေကိုတရားလိုသက်တည်အဖြစ်လည်းရောက်ထွက်ဆိုသလိုသက်တည်ခံဆွဲဆက်တန်းတချို့တရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါတယ်။နှစ်ဖက်အပြန်အလှန်မေးခွန်းထုတ်တာတွေမပြည့်ပြတ်သေးတာကြောင့်နောက်ယုံချိန်မှဆက်ပြီးတော့ကြာနာရအောင်ပါပါ။အမှုအကြောင်းသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကတားမြစ်ထားတဲ့အတွက်ဒေါအောင်ဆန်းစုကြည်ရဲ့တရားခွင်ကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။အထူးတရားရုံးကိုနိုင်ငံခြားတန်တမာတွေကိုစစ်ကောင်စီကဝင်ခွင့်မပြုတဲ့အတွက်လည်းမြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်ရုံးကတန်အရာရှိတွေလည်းတရားရုံးကိုလက်ရောက်နိုင်ခြင်းမရှိပါဘူး။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်လျှော့ချက်အုပ်တွေချိုးဖောက်မှုဆွဲချက်အပြင်အာဂရီလိုက်စားမှုဆဲမှုရွေးကောက်ပွဲမှာမလျော်ဩဇာတုံခဲ့တဲ့ဆိုတဲ့ဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါ။အစောပိုင်းကတရားစွဲခံထားတဲ့အမှုတွေထက်က၅မှုအတွက်ထောင်ဒဏ်စုစုပေါင်း၆နှစ်ချမှတ်ခံထားရဖြစ်ပါတယ
်။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေ့စနေနေ့ညပိုင်းမှာမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။သောရရှင်နေနေရဲ့ VOA ကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ပေးပို့နိုင်ပါတယ်။ကျွန်တော်ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုတလဲချင်ညာပေးပါပါယူကရိန်းနိုင်ငံကီးဖ်မြို့တော်ထိ ंछ ုပ်ခွင့်ရဖို့ရုရှားတပ်တွေတိုက်ခိုက်နေတာနဲ့အမျှမြို့တော်တဝမ်းမှာပောက်ကွဲသံတွေတနက်ပစ်ခတ်သံတွေဒီကနေ့ကြားရပါတယ်မြို့တော်မှာညနေ9နာရီကနေမနက်7နာရီအထိအပြင်းမထွက်ရအမိန့်ကိုမြို့တော်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ရုရှားတပ်တွေရန်ကနေကီးဖ်မြို့တော်ကိုကာကွယ်ကြဖို့ယူကရိန်းတာဝန်ရှိသူတွေကနိုင်ငံသားတွေကိုတိုက်တွန်းနေပါတယ်မျိုးတော်ကယူကရိန်းကြီးတဲ့စခန်းတစ်ခုကိုတိုက်ခိုက်ခံရပေမဲ့ပြန်လည်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်။ကီးဖ်မြို့တော်ကိုတိုက်ခိုက်မှုဒီကနေ့မှပိုပြီးတော့ပြင်းထန်လာလိမ့်မယ်လို့လည်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကခန့်မှန်းပြောဆိုထားပါတယ်။ယူကရိန်းကိုရုရှားကြီးကျော်တိုက်ခိုက်မှုအပေါ်ပြစ်တင်ရှုတ်ချပြီးရဆိုင်ဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တောက်ချာနဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကဗီတိုသုံးပြီးတော့ပယ်ချလိုက်ပါတယ်။ဒါပေမဲ့ရုရှားတို့လောက်ရအတွက်တောင်းဝန်ခံမှုရှိစေဖို့အတွက်ဖော်ဝင်အားလုံးပါဝင်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာကြိုးစားသွားမယ်လို့နိုင်ငံအများပြားကပြောပါတယ်။လူမျိုးရေးကောင်စီဖွဲ့ဝင်15နိုင်ငံမှာ17နိုင်ငံကပဲထောက်ခံပဲပေးခဲ့ပြီးတရုတ်အိန္ဒိယနဲ့အာရဗ်စော်ဘားများပြည်တော်စုတို့ကမဲမပေးပဲနေခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်နဲ့မလေးရှားဝန်ကြီးချုပ်တို့နှစ်ဦးထိုင်းနိုင်ငံမှာမနေ့ကတွေ့ဆုံဆွေးနွေးကြတာမှာမြန်မာအကြက်တဲ့အခြေအနေတွေကိုလည်းပြောဆိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာရွေးကောက်ခံဆိုးရွားကိုဖျောက်ချပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာ73လနီးပါးကြာလာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုလက်မခံဘဲဆန့်ကျင်ကန့်ကွက်တာတွေပြည်တွင်းဒေသနေရာများပြားမှာဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်။ရန်ကုန်ကမြောက်ခလာပါမြို့နယ်မှာဒီကနေ့နိုင်ငံအလံကိုမိရှုပ်ပြီးတော့ဆက်အာဏာသိမ်းတာကိုဆန့်ကျင်ဆဲဖြစ်ကြောင်းပြသခဲ့ပါတယ်။ဒါ့အပြင်ယူကရိန်းကိုကြီးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့ရုရှားရဲ့အလံကိုမိရှုပ်ဆန္ဒပြခဲ့ကြပါတယ်။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညပိုင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 1925 32နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.